of America in Burmese.
Mingalanya ni gima tora sini tenida moban bijawai la kamya. ပြည်ထောင် အမေရိကန် တန်ရဲ့ 2018 ခုနှစ် မတ်လ 18 ရက် တနင်္ဂနွေနေ့ ညနေခင်း အစီအစဉ် တွေကို မြန်မာ စံတော်ချိန် ညနေ 6:00 ခွဲ အနီး 9:00 အထိ အမေရိကန် ပြည်ထောင်စု Washington DC မြို့တော် ကနေ လိုင်းဒိုမီတာ 11925 ရို အနီး တိုက်ရိုက် တင်ဆက်နေပါပြီ ကျွန်တော် ညံဝင်း အောင် မာ ဒီကနေ့ ညနေခင်း အစီအစဉ် တွေကို တောင်းယူ တင်ဆက်မှာပါ ခင်ဗျာ
ကျွန်မ thank you type ပါ ရှင် Syria နိုင်ငံ Afrin မြို့ကိုထိန်းချုပ်လိုက်ပြီလို့ Turkey သမ္မတကပြောဆိုလိုက်ပါတယ်။ Russia သမ္မတရွေးကောက်ပွဲကိုတော့ဒီကနေ့ကျင်းပနေပြီးလက်ရှိ သမ္မတ Vladimir Putin နဲ့အနိုင်ရမယ်လို့ခန့်မှန်းထားကြပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်တဲ့အတူကြေညာပါမယ်ရှင်။ဟုတ်ကဲ့ပါခင်ဗျာ။
ရခိုင်မြောက်ပိုင်းအရေးနဲ့ပတ်သက်လို့ဩစတြေးလျအာဆီယံထိပ်သီးညီလာခံမှာဒေါက်ဆန်းစုကြည်ကိုတိုက်တွန်းပြောဆိုခဲ့ကြောင်းဩစတြေးလျဝန်ကြီးမဲလ်ကွန်တန်ဘူးကပြောကြားလိုက်ပါတယ်။
We discussed the situation in Rakhine State considerable length today, and Aung San Suu Kyi addressed the matter at comprehensively.
Dilo Aung San Suu Kyi bo phi a be pyo su mu de shi ni jin ma be Rohingya dukkha de de yee twet lu ta jin sa na mu aku nyi de pe bo Aung San Suu Kyi bak ga mitta yak khan lai chang tadin ni go တဲ့ရင် PP ချင်းမှာပဲတင်ဆက်သွားဖို့ရှိပါတယ်ဒီအကြောင်းနဲ့အတူငြိမ်းစုစီဥပဒေပြင်ဆင်ရေးမူကြမ်းတဲ့ပတ်သက်လို့လာမယ့်သတင်းပတ်တဲ့ပြည်သူ့လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့ရှိနေခြင်းမှာလူအခွင့်အရေးလှုပ်ရှားသူတွေကတော့ဒီမူကြမ်းအပေါ်မှာကကွန့်ဆန္ဒပြပွဲတွေလုပ်နေပါတယ်တခါမြောက်ကိုရီးယားနဲ့သမ္မတဒေါ်နယ်ထရမ့်တို့တွေ့ဆုံမဲ့ကိစ္စပေါ်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို
လယ်ကိုတူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားလက်နက်ကင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီးလို့တူရကီသမ္မတရစ်စစ်ထေရ R1 ကပြောဆိုလိုက်ပါတယ် YPG Cut လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့ Afrin မြို့တဲကိုဒီကနေ့တင်းကနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းမှာဖော်ပြထားပါတယ်။ Afrin မြို့ကနေပြီးခဲ့တဲ့ဗုဒ္ဓနေ့ကစလို့အိုးအိမ်စွန့်ခွာထွက်ပြေးရသူတသိန်းခွဲကျော်ရှိနေပြီလို့မနစ်စနေနေ့ကဗစ်တင်ခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တူရကီစစ်လေရင်တွေနောက်လက်နက်ကြီးတွေနဲ့ Afrin မြို့ကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကပ်အနီးဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း 2,000 လောက်ထွက်ပြေးခဲ့ကြတယ်လို့ရုရှားမီဒီယာကနေဖော်ပြပါတယ်။ဆီးရီးယားနိုင်ငံဂူတာအရှေ့ပိုင်းဒေသနဲ့အဖရင်မြို့တို့ကနေပြည်သူတွေအစုလိုက်အပြုံလိုက်ထွက်ပြေးရမှုအပေါ်အလွန်ပဲစိုးရိမ်တဲ့အကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြီးခဲ့တဲ့တောက်ကြနေ့မှာပြောဆိုထားပါတယ်ရှင်။
ရုရှားနိုင်ငံမှာတော့ရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးရုရှားပြည်သူတွေလည်းမဲယုံတွေကိုသွားပြီးတော့မဲပေးနေကြပါပြီ။ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်ပဲအနိုင်ရပြီးသမ္မတအဖြစ်ဆက်ရှိသွားဖို့တေချာသလောက်လည်းရှိနေပါတယ်။ရုရှားသမ္မတပူတင်ဟာလွန်ခဲ့တဲ့18နှစ်အတွင်းရုရှားနိုင်ငံကိုဦးဆောင်လာခဲ့တာဖြစ်ပါတယ်။ဒီနေ့ရွေးကောက်ပွဲမှာတော့မစ္စတာပူတင်နဲ့အပြိုင်ကိုယ်စားလှယ်လောင်း9ရက်ဝင်ပြိုင်ခဲ့ကြပြီးမြဲဘသူကမှတော့မစ္စတာပူတင်ရဲ့သမ္မတရာထူးနေရာကိုယူနိုင်လောက်တဲ့အထိစိန်ခေါ်နိုင်တဲ့အနေအထားမရှိကြပါဘူး။သမ္မတဗူတင်ရဲ့ပြိုင်ဘက်ဒီထဲမှာအစိုးရအမျိုးသားရေးဝါဒီတွေနဲ့နာမည်ကျော်ရုပ်သံအစီအစဉ်တင်ဆက်သူတွေပါဝင်ပြီးတော့အဲ့ဒီလူတွေအနေနဲ့မဲရီအတွက်သိရမဲလို့လည်းမခံမှန်းထားကြပါဘူးသမ္မတဗူတင်အနေနဲ့မဲရီအတွက်ရာဂိုင်းနှုန်း50ကျော်ရလိမ့်မယ်လို့ခံမှန်းနေကြပြီးသူ့ရဲ့ရွေးကောက်ပွဲအွန်လိုင်းအဖွဲ့ကတော့80ရာဂိုင်းနှုန်းလောက်ရဖို့အထီကိုမျှော်လင့်နေပါတယ်ရုရှားနိုင်ငံရဲ့ရွေးကောက်ပွဲတွေကိုရုရှားနိုင်ငံသား109တန်းကမဲပေးဖို့မှတ်ပုံတင်ထားပြီးအစိုးရပိုင်းလူထုစစ်တမ်းကောက်ယူမှုကုမ္ပဏီ VCIOM ရဲ့စစ်တမ်းအရတော့မဲဆန္ဒရှင်87ရာခိုင်နှုန်းလောက်မဲပေးကြလိမ့်မယ်လို့ခန့်မှန်းထားပါတယ်။ဒါပေမဲ့လည်းရုရှားနိုင်ငံကအစိုးရမဟုတ်တဲ့ Levada သုတေသနအဖွဲ့ကပြီးခဲ့တဲ့ဇန်ဘာလမှာကောက်ယူခဲ့တဲ့လူထုစစ်တမ်းအရတော့မဲဆန္ဒရှင်58ရာခိုင်နှုန်းကဒီရွေးကောက်ပွဲကိုသဘိမောက်ဖို့စီစဉ်ထားတယ်လို့ဖော်ပြနေပါတယ်။သမ္မတပူတင်ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့အတိုက်ခံခေါင်းဆောင်အလက်ဆီနဗယ်နီကိုတော့ပြီးခဲ့တဲ့ဒီဇင်ဘာလကငွေကြေးအလွယ်အသုံးစားပြုလုပ်မှုနဲ့ပြည်ထောင်ချမှတ်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မရခဲ့ပါဘူး။နဗယ်နီကတော့သူ့ကိုဒီလိုပြည်ထောင်ချမှတ်ခဲ့တာဟာရွေးကောက်ပွဲမှာသူဝင်ပြိုင်နိုင်အောင်နိုင်ငံရေးအရာရည်ရွယ်ချက်ရှိရှိလုပ်ခဲ့တာဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်ခင်ဗျာ။
ရုရှားဆွေရကဗီတိန်တန်တမန်23ဦးကိုနိုင်ငံတွင်းကနေထွက်သွားဖို့ကြေညာချက်နဲ့အတူဗီတိန်မြေပေါ်မှာရုရှားသရှူဟောင်းကိုအစိတ်ခတ်လှုပ်ချန်မှုနဲ့ပတ်သက်ပြီးဗီတိန်နဲ့ရုရှားကြားမနေ့စနေနေ့ကတင်းမာမှုတွေတိုးခဲ့ပါတယ်။ရုရှားသရှူကိုခတ်ခဲ့တဲ့အစိတ်ရဲ့အရင်းမြစ်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုပါတယ်။နိုဗီချုက်ဓာတုအစိတ်ရဲ့မူရင်းဖြစ်နိုင်ခြင်းအဖြစ်ဥရောပနိုင်ငံ၄ခုကိုရုရှားနိုင်ငံသားရေးဝန်ကြီးဌာနကအစိုးရပြုစုဖော်ပြခဲ့တာပါဒီစည်းရင်းရဲ့ထိတ်ဆုံးမှာဗြိတိန်နိုင်ငံကိုထည့်ထားပြီးတခြားနိုင်ငံ၃ခုတို့ကတော့ Slovakia ချက်သမရနိုင်ငံနဲ့ Sweden နိုင်ငံတို့ကိုထည့်သွင်းထားပါတယ် Novi ချုပ်ဓာတုအစိတ်ကိုဗြိတိန်နိုင်ငံနဲ့အတူစည်းရင်းထဲမှာပါတဲ့နိုင်ငံ၃ခုတို့ကအသေးအချာသုတေသနလုပ်ခဲ့တာလို့ရုရှားနိုင်ငံသားရေးဌာနပြောခွင့်ရ Maria Zakharov ကရုရှားနိုင်ငံပိုင်ရုပ်သံနဲ့ဒီကနေ့တနင်္ဂနွေနေ့ညနေခင်းတွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့သူမှပြောဆိုချက်နဲ့ပတ်သက်ပြီးခိုင်မာတဲ့သက်တည်အထောက်အထားတွေတော့ပြောဆိုမသွားပါဘူး။ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရရဲ့ဓာတုအစိတ်ရဲ့ပင်ရင်းနဲ့ပတ်သက်ပြီးပြောဆိုချက်ဟာအခြေအမြစ်မရှိဘူးလို့ချက်နိုင်ငံသားရေးဝန်ကြီးကပြောဆိုပြီးတော့ပယ်ချလိုက်ပါတယ်ရှင်။
မြောက်ကိုရီးယားကိုယ်စားအဖွဲ့ဟာဆွီဒင်တန်တမာနေနဲ့300ကြာဆွေးနွေးပြီးတဲ့နောက်ဒီထဲကအကြီးတန်းတန်တမာတဦးဟာအမေရိကန်တန်တမာဟောင်းနေနဲ့တွေ့ဆုံဖို့အတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကဒီကနေ့ပြောကြားလိုက်ပါတယ်ဒီဆွေးနွေးပွဲကနေအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံတာလည်းဖြစ်လာနိုင်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့မြောက်အမေရိကတိုက်ဆိုင်ရာဒုတိယညွန်ကြားရေးမှူးချုပ်ချိုကန်အီးကိုတရုတ်နိုင်ငံဘေကျင်းမြို့နိုင်ငံတကာလေဆိပ်ကနေဖင်လန်နိုင်ငံကိုသွားမဲ့လေယာဉ်ပေါ်ကိုတက်သွားတာတွေ့လိုက်တယ်လို့ယုံဟပ်သတင်းအေဂျင်စီကဖော်ပြပါရယ်။တန်တမာရက်ကွက်သတင်းရေးမီဒီယာတော့တောင်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်တန်တမာဟောင်းကက်သလင်းစတီဗန်ဟာချိုနဲ့တွေ့မဲ့အမေရိကန်တန်တမာဟောင်းတွေထဲမှာတဦးအပါဝင်ဖြစ်တယ်လို့ဆိုပါရယ်။ဒါပြင်မြောက်ကိုရီးယားတန်တမာဟာတောင်ကိုရီးယားဆိုရတဲ့ကလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေနဲ့လည်းတွေ့ဆုံဆွေးနွေးသွားဖို့ရှိတယ်လို့ခန့်မှန်းနေကြပါရယ်။ဖင်လန်နိုင်ငံကတန်တမာရေးဆွေးနွေးပွဲအတွင်းမှာကိုရီးယားကျွမ်းစင်မှာနျူကလ িয়ার လက်နက်ကင်းစင်ရေးကိစ္စဧပြီလမှာပြုလုပ်ဖို့ရည်တမတ်ထားတဲ့ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးပွဲနဲ့မေလမှာပြုလုပ်ဖို့ခန့်မှန်းနေတဲ့အမေရိကန်မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲကိစ္စနဲ့ပတ်သက်ပြီးတော့အမြင်သဘောထားတွေကိုဆွေးနွေးဖလှယ်ကြမှာဖြစ်ပါတယ်။ဆွေးနွေးနိုင်ငံအနေနဲ့လည်းကိုရီးယားကျွမ်းစင်မှာတင်းမာမှုတွေရော့ချအောင်အကူအညီပေးတဲ့အနေနဲ့ဒီဆွေးနွေးပွဲကိုလက်ခံကျင်းပတာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာဆွေးနွေးသံတမန်ကြီး Olaf Skoog ကတောက်ချာနေကပြောကြားခဲ့ပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းထိုမီတာ70 kHz 10683ညလိုင်းထိုမီတာ19 kHz 15565နဲ့လိုင်းထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေ့ညနေခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရှစ်တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ဩစတြေးလျနိုင်ငံတို့ရဲ့၃ရက်ကြာအထူးထိပ်သီးဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးခဲ့ကြတဲ့ကိစ္စတွေထဲမှာတော့ရခိုင်ပြည်နယ်ကနေလူပေါင်းသိန်းချီထွက်ပြေးရတဲ့ကိစ္စနဲ့ပတ်သက်ပြီးလူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေကိုလည်းထည့်သွင်းဆွေးနွေးခဲ့ပါတယ်။ဩစတြေးလျဝန်ကြီးချုပ်မာကွန်တန်ဘူးကဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့
She seeks support from ASEAN and other nations.To provide help with from a humanitarian and capacity building point of view
ASEAN နဲ့တခြားနိုင်ငံတွေဘက်ကနေလူသားချင်းစာနာထောက်ထားမှုနဲ့စွန့်ရည်မြင့်တင်ရေးရှုထောင့်ကနေအကူအညီအထောက်ပံ့ရေးကိုဒေါအောင်ဆန်းစုကြည်ကကြိုးစားခဲ့ပါတယ်ပြည်ပခါတွေအိုးအိမ်ဆွန့်ခွာထွက်ပြေးရမှုတွေအဆုံးသတ်နိုင်ရေးအတွက်ဆွေးနွေးခဲ့ကြပြီးအလုံးရဲ့ရည်ရွယ်ချက်ကတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာပြဿနာတွေလူသားဆိုင်ရာကပ်ဘေးကြီးကနေငြိမ်ငြိမ်ချမ်းချမ်းနဲ့အမြန်ဆုံးဖြေရှင်းနိုင်ရေးအတွက်ထောက်ပံ့ရေးဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောဆိုခဲ့တာပါမြန်မာနိုင်ငံတွင်လက်ရှိဖြစ်နေတဲ့အခြေအနေပေါ်အိန္ဒိယနိုင်ငံတွေအနေနဲ့စိုးရိမ်နေအကြောင်းဒါပေမဲ့အာဆီယံအနေနဲ့ဂျာဝင်ဆောင်ရွက်ရေးဖိအားပေးဆောင်ရွက်ရေးတို့လုပ်နိုင်မှာမဟုတ်ဘူးလို့အာဆီယံရဲ့အလှည့်ချဥက္ကဋ္ဌစင်ကာပူဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ဒါပေမဲ့အိုးအိမ်ဆွန့်ခွာထွက်ပြေးကြရသူတွေအတွက်လူသားချင်းထောက်ထားမှုအကူအညီတွေထောက်ပံ့ပေးဖို့နဲ့ပြည်ပခအဆုံးသတ်နိုင်ရေးရေရှည်ဖြည့်ရှင်းချက်တည်းထွက်ပေါ်လာဖို့အတွက်တော့ထောက်ခံဆောင်ရွက်သွားမယ်လို့ဩစတြေးလျနဲ့အာဆီယံအဖွဲ့ကြီးတို့ကပြောဆိုလိုက်ပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာကျင်းပနေတဲ့ဩစတြေးလျနဲ့အာဆီယံနိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာတက်ရောက်လာတဲ့ခေါင်းဆောင်တွေကမြောက်ကိုရီးယားနိုင်ငံကိုသူတို့ရဲ့နျူကလ িয়ার အစီအစဉ်ကိုအဆုံးသတ်ဖို့နဲ့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့တန်ခတ်ပိတ်ဆို့မှုတွေကိုအပြည့်အဝအကောင့်ထဲပေါ်ဆောင်ရွက်ကြဖို့ဒီကနေ့မှာချင်းကြားချက်ထုတ်ပြန်ပြီးတော့တောင်းဆိုလိုက်ပါတယ်။ဒါပြင်တောင်တရုတ်ပင်လယ်အတွင်းဒူဘိုင်ကိုပိုင်အငင်းပွားနေတဲ့ရေပိုင်နဲ့ဒီအတွင်းမှာတက်ဖြန့်ချထားတာတွေမလုပ်ဖို့နဲ့လိုင်းနာအမဲကျင်းဝတ်စည်းကမ်းတွေအတိုင်းလိုင်းနာဆောင်ရွက်ကြဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အာဆီယံခေါင်းဆောင်တွေရဲ့ကြေညာချက်ထဲမှာတော့မြောက်ကိုရီးယားနိုင်ငံအနေနဲ့ကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ထားတဲ့သက်ဆိုင်ရာဆုံးဖြတ်ချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်ဖို့တိုက်တွန်းလိုက်ပြီးတော့နိုင်ငံတွေအားလုံးအနေနဲ့လည်းတန်ခတ်ပိတ်ဆို့မှုတွေအတိုင်းအကောင့်ထဲပေါ်ဆောင်ရွက်ကြဖို့တောင်းဆိုပါတယ်။ဒါ့အပြင်ဒီဆွေးနွေးပွဲတက်မှာတက်ရောက်လာတဲ့နိုင်ငံတွေအနေနဲ့မြောက်ကိုရီးယားနိုင်ငံဘက်ကမစင်မချင်တဲ့တရားမဝင်လှုပ်ဆောင်နေတဲ့နျူကလ িয়ার အစီအစဉ်တွေနဲ့ပတ်သက်ပြီးအထူးပဲစိုးရိမ်ပြီးတော့ဒီပေါ်မှာလည်းကတ်တင်းတင်းတုံ့ပြန်သွားဖို့ပိုင်းဖြတ်ထားတယ်လို့ဩစတြေးလျဝန်ကြီးချုပ်မယ်လ်ကွန်တမ်ဘိုကဆွေးနွေးပွဲပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့တွေ့ဆုံမှုစီစဉ်နေကြတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းတို့ကလည်းမြောက်ကိုရီးယားနိုင်ငံအနေနဲ့သူတို့ရဲ့နျူကလ িয়ার လက်နက်ပိုင်းဆိုင်နိုင်ဖို့လုပ်နေတာကိုစွန့်လွတ်လာအောင်အမြင့်ဆုံးပြရတွေပေးသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကကြေပြုခဲ့ကြပါတယ်ခင်ဗျာ
လက်ရှိတရုတ်ဝန်ကြီးချုပ်လီခတ်ဂျင်းကိုဝန်ကြီးချုပ်အဖြစ်ဒီကနေ့တနင်္ဂနွေနေ့မှာတရုတ်ပြည်သူ့လွှတ်တော်အစည်းအဝေးကထပ်ပြီးတော့ရွေးကောက်တင်မြှောက်လိုက်ပါတယ်အခုကျင်းပနေတဲ့လွှတ်တော်ရွေးကောက်ပွဲအတွင်းမှာပဲလီခတ်ဂျင်းကိုဝန်ကြီးချုပ်အဖြစ်တင်မြှောက်တဲ့ပထမဆုံးသောသမ္မတအမိန့်ကိုသမ္မတသစ်ပြန်လည်ရွေးကောက်ခံထားရတဲ့သမ္မတရှီဂျင်းပင်ကလက်မှတ်ရေးထိုးခဲ့ပါတယ်လီခတ်ချင်းကိုဝန်ကြီးချုပ်အဖြစ်ရွေးကောက်တင်မြှောက်ကြောင်းကြေညာချက်အပြီးမှာတော့တရုတ်ပြည်သူခမဆောင်ကြီးအတွေ့လက်ခုပ်တန်တွေကြားဝန်ကြီးချုပ်နဲ့သမ္မတတို့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်။နောက်မှာတော့ဝန်ကြီးချုပ်အဖြစ်လီခတ်ချင်းကကျန်းသစ္စာချိန်ဆိုပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံရဲ့အခြေခံဥပဒေကိုလေးစားလိုက်နာဖို့ကြေပြုတဲ့အကြောင်းဥပဒေအရပြည့်ရထားတဲ့တာဝန်ကိုကျေပွန်အောင်ထမ်းဆောင်မယ့်အကြောင်းနိုင်ငံနဲ့ပြည်သူအပေါ်သစ္စာရှိပြီးတာဝန်ကိုရိုးသားမှုနဲ့ခိုင်ခိုင်မာမာထမ်းဆောင်သွားမယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။ကြွေဝတ်တိုးတက်ခိုင်မာပြီးဒီမိုကရေစီနီးကြတဲ့ယဉ်ကျေးမှုထွန်းကားပြီးတဟဆာတဖြစ်တဲ့လှပပြီးကြီးမြတ်တဲ့ခေတ်သစ်ဆိုရှယ်လစ်နိုင်ငံတစ်ခုဖြစ်လာရေးပြည်သူတွေရဲ့ကြီးကြပ်မှုနဲ့ဆောင်ရွက်သွားဖို့လက်ခံတယ်လို့လည်းတရုတ်ဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင
်။နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုရန်နိုင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတက်ရိုက်နားဆင်နေပါတယ်ခင်ဗျာအခုတော့ဆက်သွယ်မေးမြန်းချက်နဲ့စူးစီးတင်ပြချက်တွေကိုကြားရပါမယ်အရင်ဆုံးရခိုင်အရေးနဲ့ပတ်သက်လို့တင်ပြခြင်းပါတယ်ဒီကနေ့ကျင်းပပြီးစီးသွားတဲ့ Australia ASEAN ထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပြီးဒီအရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးကြဖို့ဒေါ်ဆန်းစုကြည်ဘက်ကမြစ်တာရက်ခံခဲ့တယ်လို့သိရပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့အာဆီယံနိုင်ငံတွေအတွင်းမတူကွဲလွဲတဲ့ယူဆချက်တွေရှိနေပုံရပြီးအာဆီယံအသင်းအနေနဲ့ကတော့ဒီအရေးကိုဖိအားပေးပြီးအပြေထုတ်ပေးနိုင်မှာမဟုတ်ဘူးလို့လည်းအာဆီယံအလှည့်ကြာဥက္ကဋ္ဌကပြောသွားပါတယ်။အပြည့်စုံကိုတော့ကိုသားညွန့်ဦးကတင်ပြမှာပါ။
ဒီနေ့ကျင်းပခဲ့တဲ့ Australia ASEAN ထိပ်သီးအစည်းအဝေးအတွက်မှာဒေသတွင်းစိုးရိမ်မှုကြီးနေကြတဲ့မြောက်ကိုရီးယားနျူကလ িয়ার ရေးကိစ္စနဲ့တရုတ်နိုင်ငံနဲ့ရေပိုင်နဲ့အငင်းပွားမှုတွေကိုဆွေးနွေးခဲ့ကြသလိုပဲမြန်မာနိုင်ငံရခိုင်မြောက်ပိုင်းကရိုဂျာရေးကိစ္စကိုလည်းအချိန်ယူဆွေးနွေးခဲ့တယ်လို့သိရပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆုကြည်ကတက်ရောက်လာတဲ့ခေါင်းဆောင်တွေကိုဒီရေးကိစ္စကိုရှင်းလင်းပြခဲ့တယ်လို့ Australia ဝန်ကြီးချုပ် Malcolm Turnbull ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
်။ We discussed the situation in Rakhine State at considerable length today and
ဒီခမင်းရဲ့အခြေအနေကိုကျွန်တော်တို့အချိန်တော်ယူပြီးဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းအချိန်ယူပြီးပြည့်ပြည့်စုံစုံရှင်းလင်းပြောပြပါတယ
်။အစည်းအဝေးကျင်းပနေစဉ်အတွင်းအပြင်မှာတော့ဒီအာဆီယံခေါင်းဆောင်ချုပ်ကိုကန့်ကွက်ဆန္ဒပြမှုတွေရှိရမှာ။ရွန်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်ဒေါန်ဆန်းစုကြည်ကိုလည်းဆန္ဒပြကန့်ကွက်မှုတွေရှိခဲ့ပါတယ်။အစည်းအဝေးတက်ရောက်တဲ့မလေးရှားဝန်ကြီးချုပ်နဂျစ်ရာဇက်ကတော့ရွန်ဂျာဒုက္ခသည်ရေးကိစ္စဟာဒေသအတွင်းကိုပါချင်းချောက်လာတာမဟုတ်လို့ဒါဟာမြန်မာနိုင်ငံရဲ့ပြည်တွင်းရေးတက်တက်မဟုတ်တော့ဘူးလို့ပြောသွားပါတယ်။စီဝေးရဲ့ရလက်အဖြစ်ရောအစီဝေးရဲ့ပူရဲထုတ်ပြန်ချက်ဖြစ်တဲ့ဆစ်နီကြီးညာဆက်တမ်းမှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့တစုံတရာကြီးညာပြောဆိုတာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့ဒီရခိုင်မြောက်ပိုင်းပြည်ပခါကြောင့်ထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေကြားမှာတော့သဘောထားရှိခဲ့ကြပါတယ်။စခိုင်ပြည်နယ်ကလူသားရပ်တည်မှုအကျတဲကြီးကိုဘယ်လိုမျိုးအကောင်းဆုံးဖြေရှင်းနိုင်မလဲဆိုတာကိုအပြုသဘောချဉ်းကပ်ခဲ့ကြတယ်လို့ဩစတြေးလျဝန်ကြီးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ
် It's a very complex problem. She seeks support from ASEAN and other nations to provide help with from a humanitarian and capacity building
ဒီကိစ္စဟာတော်လေးရှုပ်ထွေးတဲ့ပြဿနာပါဒီကိစ္စပေါ်မှာအာဆီယံနဲ့အခြားနိုင်ငံတွေအနေနဲ့လူသားချင်းစာနာအကူအညီမှုနဲ့လူဆွမ်းအားတည်ဆောက်ရေးတွေမှာအကူအညီပေးကြဖို့ရောင်းစန်းစုကြီးကအကူအညီတောင်းခံထားပါတယ်အခုလိုပြည်ခဖြစ်နေတာရင်းနဲ့ရွှေပြောင်းဒုက္ခသည်တွေခံစားနေတာမှုတွေကိုအဆုံးသတ်ဖို့ကျွန်တော်တို့အားလုံးလည်းကြိုးပမ်းနေပါတယ်လူသားရည်တည်မှုဆန်ရအကြက်တဲဘေးဒုက္ခကြီးကိုဘ
လီရှောင်လုံကတော့ရခိုင်ပြည်နာကိုမြန်မာအိမ်ကြီးချင်းအာဆီယံနိုင်ငံတွေအနေနဲ့စိုးရိမ်ပကင်းဖြစ်နေကြပြီမဲ့အာဆီယံနိုင်ငံအနေနဲ့အာဆီယံအနေနဲ့ကတော့ဒီပြည်နာရလက်ထွက်လာအောင်လို့ဖိအားပေးတာမျိုးလုပ်နိုင်မှာမဟုတ်ဘူးလို့ပြောပါတယ်ဩစတြေးလျရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံဒေါ်ဆန်းစုကြည်ကတော့သတင်းမီဒီယာတွေကိုတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သူ့အနေနဲ့အခုတင်းလာနေမှာတော့ဩစတြေးလျဝန်ကြီးချုပ်နဲ့တရားတွေ့ဆုံဖို့ရှိနေပြီးတော့ဩစတြေးလျဝန်ကြီးချုပ်ဘက်ကရိုဟင်ဂျာဒုက္ခသည်တွေအရေးကိစ္စကိုထပ်မံဆွေးနွေးပွဲရရှိပါတယ်။ပြီးခဲ့တဲ့နှစ်ကရခိုင်မြောက်ပိုင်းမှာဒီအာဆာလက်နက်ကိုင်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်လူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးဆောင်ရွက်ရာမှာလူခွင့်ချိုးဖောက်မှုတွေရှိခဲ့ပြီးဒီစစ်စီရင်နောက်ဆက်တွဲရွန်ဂျာဒုက္ခသည်တင်ကနန်အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရပါတယ်။မြန်မာနိုင်ငံဘက်ကဒီဒုက္ခသည်တွေကိုစီစစ်ပြီးတော့ပြန်ခေါ်မယ်လို့ဆိုနေပေမဲ့ဒုက္ခသည်တွေပြန်လက်ခံနေရချထားရေးအစီအစဉ်ကတော့လက်တွေ့ဖြစ်နိုင်ချေနည်းနေပါသေးတယ်။ဒီဖြစ်ရပ်တွေအပေါ်မှာလူခွင့်ချိုးပေါက်တဲ့တာဝန်ရှိသူတွေကိုရေးယူအပြစ်ပေးဖို့အတွက်နိုင်ငံတကာမှာတိုက်တွန်းမှုတွေနိုင်ငံတကာမှာတိုက်တွန်းမှုတွေရှိနေတယ်လို့အာဆီယံလူမျိုးမြမအင်းဒီချင်းအများစုကတော့ဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးရကိုပဲပို့ပြီးတော့ဇောင်းပီးပြောဆိုလုပ်ကိုင်နေကြတာတွေ့ရပါတယ်ခင်ဗျာ
။ကိုသားညို့ပြောပြခဲ့တာပါ။အခုတော့ငင်းစုစီဥပဒေပြင်ဆင်ရေးအခြေအနေတွေကိုပြောပြချင်ပါတယ်။လွတ်လပ်စွာစူဝေးစာနာပြခွင့်ကိုထိန်းချုပ်ကန့်သတ်ထားတဲ့ငင်းစုစီဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှအတည်ပြုခဲ့ပြီးလာမယ့်သတင်းပတ်ထဲကျရင်တော့ပြည်သူ့လွှတ်တော်မှဆွေးနွေးမဲခွဲဆုံးဖြတ်မယ်လို့ညွှန်လင်းရပါတယ်။ဒီမူကြမ်းအပေါ်တက်ကြွလှုပ်ရှားသူတွေဘက်ကအပြင်းထန်ဝေဖန်နေကြသလိုလွှတ်တော်တွင်းမှာလည်းကန့်ကွက်မှုတွေရှိနေတာကြောင့်လာမယ့်ပြည်သူ့လွှတ်တော်မှာဒီကိစ္စဟာအတော်လေးအခြေတင်ဖြစ်မဲ့အနေအထားဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဒီမူကြမ်းအပေါ်ကန့်ကွက်လှုပ်ရှားမှုတွေလည်းရန်ကုန်မြို့မှာဒီကနေ့လုပ်ကြတဲ့အကြောင်းမဆွမွန်စူးစီးတင်ပြထားပါတယ်။
ဟုတ်ပါတယ်ဒီမိုကရေစီစံနှုန်းနဲ့မကန့်ညီပဲနဲ့နိုင်ငံသားတွေရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အခြေခံလူခွင့်ရေးကိုထိပါစေတဲ့ဒီမိုကရေစီနောက်ကျောင်းပြန်စီတယ်လို့ရပ်ဖတ်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေနဲ့ပြည်သူလူထုကဆန္ဒပြဝေဖန်ကန့်ကွက်နေတဲ့ကြားကပဲအမျိုးသားလွတ်တော်မှအတည်ပြုခဲ့တဲ့ငြိမ်းချမ်းစီဥပဒေပြင်ဆင်ချက်ဥပဒေချမ်းကိုပြည်သူလွတ်တော်မှဆွေးနွေးနိုင်မှုတက်မတော်သားကိုယ်စားလှယ်အယောက်60နဲ့ပြည်သူလွတ်တော်ကိုယ်စားလှယ်20ကိုယ်စားလှယ်ပေါင်း80တင်သွင်းမဲ့အဆိုကိုစတင်ဆွေးနွေးခဲ့ကြပြီဖြစ်ပါတယ်မကြခင်ပြည်သူလွတ်တော်မှဆွေးနွေးအတည်ပြုဖို့ငြိမ်းစုစီပြင်ဆင်ချက်ဥပဒေချမ်းနဲ့ပတ်သက်လို့တက်မတော်သားကိုယ်စားလှယ်တွေအပါအဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တချို့ကတော့လုံးဝပဲဖြတ်ဖို့ပြင်ဆင်တဲ့ဥပဒေချမ်းနဲ့မှထုတ်ပယ်ပေးဖို့အဆိုတွေကိုပါတင်သွင်းမှုပြင်ဆင်နေကြတယ်လို့ကိုရိုင်းအဆိုတင်သွင်းမှုရှိတဲ့ရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေးတန်းကပြောပြပါတယ
်နောက်ကလက်မဲကြီးတွေဆိုတဲ့သူတို့အများပြောနေတဲ့လူတွေပါဝင်ပတ်သက်မှုကိုစိုးရင်ပြီးတော့ဒီလူတွေမြောက်ပြီးရင်နိုင်ငံတော်အစိုးရကိုအကြီးအကျယ်ပြက်မယ်နိုင်ငံအစိုးရရဲ့လုံခြုံရေးတွေပြည့်စုံသွားမယ်အဲ့လိုကြောင့်စိုးရင်ပြီးတော့ဒီဥပဒေကိုပြတ်ထားတယ်လို့ကျွန်တော်တို့ဘက်ကမြင်တယ်ငင်းစုစီဥပဒေတဲ့ဝင်ထုတ်ရှာဖို့ရှိရင်ပြည်သူတွေဝိုင်းရံပြေးဖို့လို့တချေးချင်းနဲ့နေသားကျလာပြီးတော့ရွေးချယ်ကောင်းနေနဲ့ဖြစ်လာဖို့အဲ့ဒီအချိန်ကာလမဆောင်မနေဒီလိုစိုးရင်စိမ့်နဲ့ပြတ်ထားလိမ့်ခြင်းကိုကျွန်တော်တို့ကဒါကောင်းကျိုးတဲ့ဆူကျိုးကိုဖြစ်တယ်အာဒီမိုကရေစီနောက်ပြန်ဆုတ်တယ်နိုင်ငံသားယုကိုကန့်တတ်တယ်ဆိုပြီးတော့လူတွေကစိတ်မှမခံစားနိုင်လို့ဒီဥပဒေကောင်းစီရှင်လို့ကျွန်တော်တို့ဆန္ဒဖော်ထုတ်ကြတာလို့မြင်တယ်ကျွန်တော်တို့လည်းဒီဥပဒေကိုကောင်းစီရှင်လို့ကိုအစိုးရမဟုတ်ဘူးဘယ်အစိုးရဖြစ်ဖြစ်ဒီဒီဟာမှန်ကန်စီရှင်လို့ဟာကိုအစတူလဲဆိုတာနိုင်ငံရေးမှာတော့ရှိတာပေါ့အဲ့ဒါမျိုးဖြစ်စီရှင်နဲ့အမိုင်းကြောင်းကောင်းစီရှင်လို့ဥပဒေကောင်းစီရှင်လို့ကျွန်တော်တို့ကလည်းအဲ့ဒါကိုပြင်ဆင်ဖို့ဆွေးနွေးတာဖြစ်ပါတယ်ကြာနော
်ပြည်သူတွေကရွေးချယ်တင်မြောက်လိုက်တဲ့ပြည်သူကိုယ်စားလှယ်တွေအနေနဲ့ပြည်သူအတန်းကိုနားထောင်ပေးဖို့ပြည်သူအတန်းလွှတ်တော်အတန်းဆိုတာနဲ့အညီပြည်သူတွေရဲ့နိုင်ငံသားအခွင့်အရေးဒီမိုကရေစီစံနဲ့မညီတဲ့ဥပဒေကိုဆန္ဒပြကန့်ကွက်မှုတွေကိုလည်းအလေးထားဖို့လိုတယ်လို့ငြိမ်းစုစီပြင်ဆင်သည့်ဥပဒေချမ်းဖြတ်သိရေးလှုပ်ရှားဆောင်ရွက်နေတဲ့လူခွေလှုပ်ရှားသူတဦးလည်းဖြစ်တဲ့မတ်တင်စာရှင်လေးကြီးကပြောပါတယ
်ပြည်သူလွှတ်တော်မှာလူရင်းအားလည်းပုံများတယ်လို့နောက်ပြည်သူလွှတ်တော်ပေါ်မှာအဲသူတို့အတီးကြီးလိုက်တဲ့ပုံမှာတုံ့ပြန်မှုကလည်းတော်တော်ပြင်းထန်တဲ့အခါကျတော့ပြည်သူလွှတ်တော်ကြာရင်တော့အတော်လေးကိုအကျင့်အင်းနဲ့ဒီပါတီတွင်းမှာဖြစ်စေသူ့ဖွဲ့ရေးတိုင်းမှာဖြစ်စေကော်မတီတွင်းမှာဖြစ်စေတော်တော်လေးကိုဟိုလွတ်လွတ်လပ်လပ်တော့အများကြီးဖြစ်နိုင်ချေရှိတယ်ဒါပေမဲ့ရှင်းလင်းထောက်ပြခြင်းနဲ့အချက်ကအားလဲဆိုပြည်သူအတန်လွှတ်တော်အတန်ဖြစ်ရမယ်ဆိုရင်ဒီပြည်သူလွှတ်တော်ကထွက်လာတဲ့အတန်ကဘယ်လောက်ပြည်သူအတန်ကိုချင်းဆင်မလဲအဲ့ပြည်သူလွှတ်တော်ကတယောက်ချင်းစီတော့တူးချင်းစီတော့လွှတ်တော်အမတ်တရားလဲဘယ်လောက်များများသူတို့ရဲ့သူတို့ကိုစားပြုတဲ့နေမြေတွေက သူ့အတော့ဆောင်ပြန်ပြောမှလဲသူတို့ဒီဂျီတူရဲ့အနေနဲ့တင်ရထားတော့ဂျီတူကိုယ်စားလှယ်အနေနဲ့တင်ရထားတယ်ဂျီတူရဲ့မျက်နှာကိုမူရမယ်ကျွဲခါတော့တစ်ချိန်ထဲမှာလဲပါတီဖြစ်တဲ့တကြောင်ပါတီရဲ့မူဝါဒအနေနဲ့ပါတီကအင်းစီကန်ဒီပေါ်မှာဒီလိုတော်ကိုစလဲတွေအတွက်ကိုဒီတွန့်ဆုတ်စီရမျိုးဒါမှမဟုတ်အစိုးရကြောင့်ကြဖြစ်ပြီးတော့ပါတီတစုတစ်ဖွဲ့ဒါမှမဟုတ်အူတယောက်ရဲ့အမြင်ပေါ်မှာပဲလိုက်တော့တာမျိုးဆိုရင်ကောက်ဒီလိုတွေအရန်နေတာပါပဲအဲ့လိုမဖြစ်ဘူးလို့ကျွန်တော်တို့ညွှန်နေတယ်ပေါ့နော
်ဒီကနေ့ညနေပိုင်းမှာတော့ရန်ကုန်မြို့မှာငင်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးစတစ်ကာကမ်ပိန်းနဲ့စတင်လှုပ်ရှားနေပြီးငင်းစုစီပြင်ဆင်ချက်ဖြတ်သိမ်းရေးနဲ့လွတ်လပ်စွာထုတ်ပေါ်ခွင့်ကာကွယ်ရေးလှုပ်ရှားမှုတွေကိုအရက်ဖက်အဖွဲ့အစည်းတွေနဲ့ကျောင်းသားတွေပါဝင်ဒီမိုကရေစီအင်အားစုတွေကလည်းပူးပေါင်းဆန့်ကျင်လှုပ်ရှားသွားကြမှာဖြစ်ပါတယ်ပြည်သူ့လွှတ်တော်မှလည်းတခြားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်တော်တော်များများနဲ့တပ်မတော်သားကိုယ်စားလှယ်တွေဘက်ကဒီအဆိုကိုကန့်ကွက်ပြီးတော့ပြင်ဆင်ချက်ဥပဒေကြမ်းကိုလုံးဝပယ်ဖျက်ပေးဖို့တောင်းဆိုသွားကြမှာဖြစ်တယ်လို့လည်းဥပဒေသားကပြောပါတယ
်ကျွန်တော်အခုလေကြမ်းတစ်ခုလုံးကိုပယ်ဖျက်ဖို့နဲ့အထက်မှလည်းတပိတ်ရှင်းဒီလိုပယ်ဖျက်ဖို့လက်မကောင်းဘူးအဓိကတော့သူတို့အကြောင်းပြတာတော့ဒီမိုကရေစီနောက်ပြန်ဆွဲတာတို့ပေါ့နော်နိုင်ငံသားကြီးအခွင့်အရေးကန့်တတ်တာတို့အဲ့ဒါပဲအဲ့ဒီကိုအရှိခံပြီးတော့သူတို့ဆင်းနေကြပါလိမ့်မယ်အဲကျွန်တော်အနေနဲ့ကတော့ဥပဒေပြင်ဆင်ချက်သုံးချက်လောက်ပြင်ပါတယ်ဥရရမှာတော့နှိမ့်နိုင်ပြီပေါ့နော်ကျွန်တော်နောက်ဆုံးဟာအဖြေတစ်ခုကတော့ဟိုမှာလွှတ်တော်မှာကျွန်တော်တို့ဆွေးနွေးခွင့်ပေးပါဆိုပြီးတော့ဘယ်အချိန်ပြန်တင်ပေးမလဲဘယ်လိုဆွေးနွေးမလဲဆိုတော့ကျွန်တော်မသိရသေးပါဘူးနော်ဒီလွှတ်တော်မှာတော့ချက်မလို့ထင်ပါတယ်သူတို့ကြည်ရတယ်တမန်တော်ကိုလည်းရောက်လျှောက်ဆဲကသူတို့က၃လေးစုခွဲပြီးတော့တင်လာတယ်ဆိုတော့တူရတော့ဆူရှင်ပေါ့နော်ဥရတခုရှင်တူရတွေစုလိုက်ပြီးတော့အဲ့ဒီလို20လောက်ကိုစား solution တော့2ယောက်3ယောက်လောက်အဲ့လိုကိုစားကြည့်ပြီးတော့အရှင်းနေနိုင်တယ်လို့ကျွန်တော်တို့ညွှန်မှကြည့်တာပေါ့ဗျာနော်
ဒီဥပဒေကြမ်းကိုတော့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုကပြီးခဲ့တဲ့ဖေဖော်ဝါရီလ19ရက်နေ့ကအမျိုးသားလွှတ်တော်အစည်းအဝေးမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရက်ရွာအေးချမ်းသာယာရေးအတွက်ဆိုတဲ့ခေါင်းစဉ်နဲ့အဆိုတင်သွင်းခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်မှာဆွေးနွေးနေကြချိန်မှာလည်းရန်ကုန်မှာလူထုအင်အားယာနဲ့ချီပြီးငြိမ်းစုစီပြင်ဆင်တဲ့ဥပဒေကြမ်းကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်လွှတ်တော်ထဲမှာ NND ပါတီကိုယ်စားလှယ်တချို့ကကန့်ကွက်ခဲ့ကြပြီးအခြေတင်ဆွေးနွေးခဲ့ကြပေမဲ့လို့မတ်လ9ရက်နေ့မှာတော့အမျိုးသားလွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးအတည်ပြုလိုက်တာဖြစ်ပါတယ်ရှင
်။ရခိုင်ပြည်နယ်တွင်းကနေလူသိမ်းနဲ့ချီထွက်ပြေးရမှုကိုဖြေရှင်းတဲ့နေရာမှာအာဆီယံအပါအဝင်နိုင်ငံတကာဘက်ကလူသားချင်းစာနာထောက်ထားမှုအကူအညီတွေထောက်ပံ့ချဖို့ဩစတြေးလျအာဆီယံအထူးထိပ်သီးစည်းဝေးပွဲမှာဒေါအောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေကြားကနေမြန်မာနိုင်ငံအနေနဲ့နိုင်ငံတကာရဲ့ပူးပေါင်းပါဝင်မှုအကူအညီအထောက်ပံ့တွေကဘယ်လောက်များအရေးတကြီးလိုအပ်နေပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညချမ်းဓာတ်ရိုက်လေးလှမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-5554 VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုသောရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးချက်တွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့နိုင်ကြပါတယ်။ဓာတ်ရိုက်လေးလိုက်အစီအစဉ်မှာ VOA ကနေပြန်ပြီးတော့ဆက်သွယ်မှာဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုခိတ်ခေါ်ပါတယ်ရှင
်။လာမယ့်အင်္ဂါည VOA ဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေမိမိတို့ရဲ့ဖုန်းနံပါတ်ကိုအချိန်မီပေးပို့ကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ဆက်ချင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အစိုးရအဖွဲ့ဝင်ဝန်ကြီးအပြောင်းအလဲကြီးကြီးမားမားဖြစ်နေပေမဲ့အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကြားမကြုံစဘူးကိုယ်တိုင်တွေ့ဆုံဆွေးနွေးမဲ့ကိစ္စကိုတော့အပြောင်းအလဲမရှိဘဲဆက်လက်စီစဉ်နေတယ်လို့နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်ဒါပေမဲ့နိုင်ငံသားရေးမူဝါဒကြွမ်းကျင်သူတွေကတော့အထူးသတိထားပြီးကြိုတင်ပြင်ဆင်ဖို့အရေးကြီးကြောင်းထောက်ပြနေပါတယ် CIA ထောင်လန်းရေးအဖွဲ့ဝင်အရာရှိဟောင်းတူးနဲ့ VOA ကိုရီးယားဌာနတို့ဆက်သွယ်မေးမြန်းထားတာကိုတော့ကိုဝင်းမင်းကပြောပြမှာပါ
ဟုတ်ကဲ့ပါအခုလိုအမေရိကန်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အွန်းတို့ကြားထိပ်သီးဆွေးနွေးပွဲအပေါ်မြောက်ကိုရီးယားဆိုရဘက်ကအတည်ပြုကြေညာချက်မထုတ်သေးပေမဲ့American နိုင်ငံရဲ့ဌာနပြောခွင့်ရမြို့သမီး Heather Newark ကတော့
That is the agreement that Kim Jong-un provided
ဒီသဘောတူထားချက်ကို Kim Jong-un ကတောင်ကိုရီးယားကိုပေးအပ်လိုက်တာလေဒီသဘောတူတဲ့သတင်းကိုပဲကျမတို့စီကပေးပို့လာတာပါဒါကြောင့်ဒီဆွေးနွေးပွဲဖြစ်မယ်လို့ယုံကြည်နားလည်မှုအပြင်နဲ့ကျမတို့ရှေ့ဆက်လှုပ်ဆောင်သွားမှာပါ
သမ္မတ Trump အနေနဲ့မေလကုန်မှာ Kim Jong-un နဲ့တွေ့ဖို့သဘောတူထားပါတယ်ဒါပေမဲ့ American အမြင့်ဆုံးတန်တမန်နိုင်ငံခြားရေးဝန်ကြီးဟောင်း Rex Tillerson မကြာခင်ကပဲအထုတ်ခံလိုက်ရတာကြောင့်အသစ်ဖြစ်လာတဲ့ CIA ထောက်လိုင်းအကြီးအကဲဟောင်း Mike Pompeo အတွက် April လမှာလွှတ်တော်ဘက်ကသူ့တာဝန်အတည်ပြုပြီးဒီဆွေးနွေးပွဲပြင်ဆင်ဖို့ ရဲတပ်အနေငယ်ပဲအချိန်ရပါတယ် CIA မှာအရင်သုံးသပ်သူအဖြစ်တာဝန်ထမ်းခဲ့ပြီးလက်ရှိ American ခြေစိုက် CSIS လို့သူကခေါ်တဲ့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးအဖွဲ့ကဆူမီတယ်ရီက
It's going to be very very complicated negotiation.
ဒါခက်ခဲနဲ့နည်းမဲ့ညှိနှိုင်းမှုပါကျွန်မထင်ပါတယ်ဒီပြဿနာကိုလေ့လာဖို့အချိန်လိုပါတယ်သမ္မတထရမ့်အတွက်ဆိုရင်ဒီပြဿနာကိုအများကြီးပို့ပြီးတော့နှံ့နှံ့ဆက်ဆက်ဖြစ်အောင်လို့လေ့လာဖို့လိုပါတယ
်ဒါအပြင်အမေရိကန်ရေတပ်ဗိုလ်ချုပ်ကြီးဟယ်ရီဟဲရစ်ကလည်းအခုလိုထိပ်သီးဆွေးနွေးပွဲကထူးထူးခြားခြားပထမဆုံးဖြစ်တာမျိုးအထူးသတိထားလုပ်ဖို့လိုတယ်လို့အမေရိကန်ထက်လွတ်တော်လက်နက်ကိုင်တပ်များကော်မတီဂျာနာဘွဲမှာပြောခဲ့ပါတယ
် We've never been in a position where the our a president
ကျွန်တော်တို့သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကောင်းဆောင်နဲ့တွေ့တယ်ဆိုတာမျိုးကအရင်ကတခါမှမရှိခဲ့ဘူးဆိုတော့အဲဒီတော့ဘာဖြစ်လာမလဲဆိုတာကိုခံမှန်းဖို့ခက်ပါတယ်ကျွန်တော်ထင်တာကတော့ဒီဆွေးနွေးပွဲမှာလုံးဝသတိကြီးကြီးထားပြီးလုပ်ရမှာပါ
ဒါပေမဲ့အမေရိကန်နိုင်ငံခြားရေးပြောခွင့်ရနယူးယောက်ကတော့ဒီပွဲကသမ္မတထရမ့်ရဲ့မြောက်ကိုရီးယားပေါ်အချင်းယူဖျားပေးမှုကြောင့်ဖြစ်လာတာလို့ဆိုပါတယ
် The maximum pressure campaign has brought the Kim
အဆုံးစုံဆုံးထိဖျားပေးလုပ်ခဲ့တာကြောင့် Kim Jong Un အစိုးရကိုစပွဲပေါ်ဆွဲတင်လိုက်နိုင်ပါပြီအခုအစင်ကတော့ဆွေးနွေးပွဲတွေလုပ်ဖို့အတွက်စပြီးတော့ဆွေးနွေးနိုင်ပြီပေါ့လေ
ဒါပေမဲ့လည်းသုံးသပ်သူတွေဘက်ကတော့ဒီဆွေးနွေးပွဲပြတ်သွားရင် American ဘက်ကစီရေးရဖျားပေးဖို့နှိစက်သွားမှာကိုစိုးရိမ်နေကြပါတယ် CSIS အဖွဲ့က Terry ကပဲ
What happens if it doesn't go well? You know,
ဒီဆွေးနွေးပွဲရဲ့အဆင်မပြေရင်ဘာဖြစ်လာမယ်ထင်လဲ။ Kamala Trump ကပြန်ပြီးတော့ပြောလိုက်မယ်။ကြည့်ကျွန်တော်ထိတွေ့ဆက်ဆံတဲ့လမ်းကိုကြိုးစားခဲ့တယ်၊ညှိနှိုင်းဖို့ကြိုးပမ်းခဲ့တယ်။ဒါပေမဲ့အလုံးမဖြစ်ခဲ့ဘူး။ဒီတော့အခုနောက်တစ်ဆင့်ကိုတက်ရတော့မယ်လို့ပြောတဲ့အဆင့်ကိုရောက်သွားနိုင်ပါတယ်။
အခုလိုအချိန်မှာမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးအနေနဲ့ဆွေဒင်နိုင်ငံကိုချက်သာရင်းကသွားခဲ့ပြီးသမ္မတထရမ့်နဲ့ကင်ဂျွန်အွန်တို့ကြားထိပ်သီးဆွေးနွေးပွဲနေရာသတ်မှတ်နိုင်ရေးဆွေးနွေးနိုင်တယ်လို့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်ခင်ဗျာ
။ကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ်။ VU ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းညင်တဲ့ဆိုရင်တော့စာလိုက်ကတဆင့်လဲဆက်သွင်းနေပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့လိပ်စာတက်ပြီးရေးသားပေးပို့နေပါတယ်ခင်ဗျာ။မကြခင်ည9နာရီမှာတင်ဆက်မဲ့ VOA အစီအစဉ်ဒီမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်မှပေးစာများနဲ့ပြည်တွင်းသတင်းသုံးသပ်ချက်တွေကိုနားဆင်ရဖို့ကြည့်ပါလေ။အခုတော့သတင်းအကြီးညွတ်ကိုမတ်တင်ဂီထိုက်ကပြောပြမှာပ
ါ။ဆီးရီးယားနိုင်ငံအဖရင်မြို့လေကိုတူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားလက်နက်ကင်တပ်တွေကအပြစ်အဝါထိန်းချုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီလို့တူရကီသမ္မတရစ်စစ်ထေရအာရဝန်ကပြောဆိုလိုက်ပါတယ်။ YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့အဖရင်မြို့တဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့တဲ့အကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရရဲ့အစောပိုင်းမှာပြောဆိုချက်ကို Reuters သတင်းကဖော်ပြပါတယ်။ရုရှားနိုင်ငံမှာတော့သမ္မတရွေးကောက်ပွဲတွေဒီကနေ့ကျင်းပနေပြီးရုရှားပြည်သူတွေမဲယုံနေမှာမဲပေးနေကြပါပြီ။ဒီရွေးကောက်ပွဲမှာတော့လက်ရှိသမ္မတဗလာဒီမီယာပူတင်မဲ့အနိုင်ရပြီးသမ္မတအဖြစ်နဲ့ဆက်ပြီးရှိသွားဖို့တေချာသလောက်ရှိနေပါတယ်။ရုရှားဆိုရကဗီတိန်တန်တမာ23ဦးနိုင်ငံတွင်းကနေထွက်သွားဖို့ကြေညာခြင်းနဲ့အတူဗီတိန်မျိုးပေါ်မှာရုရှားတရှိဟောင်းအစိတ်ခတ်လှုပ်ကြံခရမှုနဲ့ပတ်သက်ပြီးဗီတိန်းနဲ့ရုရှားကြားမနစ်စနေနေ့မှာတင်းမာမှုတွေထုတ်ခဲ့ပါတယ်။ရုရှားတရှိကိုခတ်ခဲ့တဲ့အစစ်ရဲ့ပြင်းရင်နဲ့ပတ်သက်ပြီးလဲရုရှားနိုင်ငံသားရေးဌာနကမနစ်တုန်းကအယူအဆတစ်ခုကိုထုတ်ဖော်ပြောဆိုလာပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ဟာဆွေးနွေးတန်တမာနေနဲ့သုံးရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်ဒီထဲကအကြီးအကဲတန်တမာတို့ဟာအမေရိကန်တန်တမာဟောင်းနေနဲ့တွေ့ဆုံဖို့အတွက်ဖင်လန်နိုင်ငံကိုသွားနေတယ်လို့တောင်ကိုရီးယားမီဒီယာကပြောဆိုထားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညုတ်ကိုမတ်တင်ဂီထိုက်ပြောပြသွားတာပါဒီညနေအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Zone ညက်ဖြစ်ပါတယ် VOA အမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 အထိ5km 16.25 ရူကနေတင်ဆက်ခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2:00ကြာမှာကျွန်တော်တို့တို့ကပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.
။